မြေကြီးအိမြကွာမှာအင်အားအကြီးဆုံးတနင်္ဂနွေလို့သတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုမှာကမ္ဘာလုံးကစာကြည့်တိုက်ကြီးတွေနဲ့ချစ်ဆက်ထားတဲ့ကွန်ဂရက်စာကြည့်တိုက်ဆိုရင်ကမ္ဘာရာသီဥတုပြောင်းလဲနေတာလူမှုပုံသတိမူအောင်အမေရိကန်စာရေးဆရာတွေဘယ်လိုရေးသားအသိပေးမလဲခေါင်းစဉ်မျိုးနဲ့ဆွေးနွေးပွဲတွေလုပ်တယ်လို့အဖွဲ့အစည်းအမျိုးမျိုးကလည်းရာသီဥတုပြောင်းလဲမှုတိုက်ခိုက်ရေးအတွက်တအားသဖြင့်တရုတ်တနင်္လာကပါဝင်လှုပ်ရှားနေတာဟာရာရီမြို့ဆောင်ရေကားရာစီမံကိန်းကိုကိုနီကိုဟန်နဲ့ဆက်ရင်လှူရှားတာမျိုးနဲ့လည်းတူနေပါဗျ။ရေကားရာဆိုတာလူလုတဲ့စီမံကိန်းဖြစ်ပြီးတနိုင်တပိုင်းရေကားရာစီမံကိန်းတွေဟာကြောက်တွေ့တဲ့ဒေသမှာဆိုရင် OSS လို့ရေမွေးနဲ့အေးဓာတ်တောင်ရသေးတယ်လို့စင်လာမိမြေသိန်းဥက္ကဋ္ဌဦးဝင်းမျိုးသူကပြောတာပါ
။ဒိုင်းဆုံမှာတော့အေးသေးလေးရရှိခြင်းရင်းသူက OSS effect တော့သူကရသေးတယ်ပေါ့။ OSS effect တော့အနားမှာရှိတဲ့ဟိုမင်တီလေးကိုထိန်းထားတယ်ပေါ့နော်ဟိုမင်တီလေးကိုထိန်းထားတဲ့အတွက်ရေဝါးကလက်ခံတယ်ပေါ့တော့ရှိရင်ပေါ့လေတော့မရှိရင်တော့ဆိုးတာပေါ့လေ
ဒါပေမဲ့အရာရီမြစ်ဆောင်ရေကာရာစီမံကိန်းကိုအများကဆက်ညင်ရတာကအေယာမရေကာရာကြီးဖြစ်တဲ့ကင်ပြည်တွင်းမှာလက်ဆက်လို့လို့ဒီလိုစီမံကိန်းလုပ်ရတယ်လို့စင်ကြီးပေးတယ်ဆိုရင်တော့ထွက်လာတဲ့လက်ဆက်ခွဲထားမှာမြန်မာနိုင်ငံကမဆုတ်မပိုပဲရပြီးနိုင်ငံကအားထားရတဲ့မြစ်ကြီးကိုစရေရမယ်အတွက်ပဲဖြစ်ပါလေဒါရီမကခင်မီဤပညာရတ်တွေနဲ့ပဝင်းကျင်မထိခိုက်စေရပါဘူးလို့ဘယ်လိုပဲဂရိကဝတ်တွေပေးပေးရေကားကြီးတိဆောက်လိုက်တာဆိုတာနဲ့ရေနဲ့ကုန်းဟန်ချက်လုံးဝပြောင်းသွားပြီးရှိနေနေတဲ့ပဝင်းကျင်ချင်းချင်းတဟဆာတရှိရှိအပြန်အလှန်ထိမ့်ညိနေတဲ့ခရစနစ်ကပြတ်သွားပြီဖြစ်ပါတယ်။ခရစနစ်ယိုယွင်းပြီးမြေအောက်ပိုင်းမှာထိခိုက်မှသေးကြတယ်လို့ပြောလာသူကတော့ဘောဂျုံမူကြီးသန်းရှင်လက်ထက်ကစတင်တဲ့မြေဆုံရေကာရာစီမံကိန်းလုပ်တင်မလုပ်တင်လေးလာဖို့အစိုးရကငားရမ်းတဲ့ Bangkok Biodiversity and Nature Conservation Association ဆိုတဲ့ဇီဝမျိုးစုံမျိုးပွဲနဲ့တဘာဝထင်းသိင်းအသိကပညာရှင်ဦးညိုမောင်ရေပါ
သူတို့ပြန်ပါတော့တောင်စင်းကမှာထိခိုက်မှုရှိဖို့ရှိမှာပါဒါကလည်းအရင်တုန်းကတည်းကပါအရီအကြောင်းကိုကျွန်တော်ကိုယ်တိုင်အထည်ကြီးရေးခဲ့တာကတောင်စင်းအင်ပက်အဲ့တော့ကျွန်တော်တို့ report ကနေပြီးဖြတ်ပြီးသူတို့ကတောင်းဆိုပါပြီဒါပေမဲ့ကျွန်တော်လက်မခံဘဲနဲ့ကျွန်တော်တို့ရဲ့ report ထဲမှာဟိုဖြတ်ပြီးရေးရပါအခုလဲဒီပြဿနာအပြောင်းလဲမရှိတော့ဒီနေရာမဆောက်တင်လို့ဆိုတော့မဆောက်တင်လို့ဆိုတော့ပြောပ
ါရေကာရာကြီးလုတ်ပြီးဟဲ့ဆိုပထမဆုံးကြုံရတဲ့ပြဿနာတွေလည်းမြေသားပြိုတာလည်းပါဝင်ပါတယ်ရေကာရာလုတ်ရတဲ့ရွယ်ချက်မှာရေဖမ်းမိုးတာကိုကာကွယ်ပေးဖို့ဆိုပေမဲ့တခြားနိုင်ငံတွေမကြည့်ပဲကိုယ်နိုင်ငံကိုပြန်ကြည့်ရင်2015ရုံးကတိုင်းတဲ့ပြည်နယ်12ခုမှာရွေးလာမှုခဲ့တာကိုအမှတ်ရကြပါလိမ့်မယ်။မုတ်တူမိုးအားကောင်းလာတဲ့ကိုမင်းဆိုင်ကလိုမုန်တိုင်းကျရောက်လို့ရေကြီးရတယ်လို့ပြောပေမဲ့ဆယ်ရီကရေလေကျောက်လဲအခြေအနေပူဆိုးရတာပါ။ဥပမာအနေနဲ့မကွေးတိုင်းမင်းမှုခရိုင်ကရှေးဟောင်းစစ်တုပ်တရာမျိုးရေဘေးဟာမှတ်တမ်းတစ်ခုဖြစ်ပါတယ်။သမိုင်းပြန်ကြည့်ရင်ကျန်စစ်သားရဲ့သားတော်ရာဇကုမာရမင်းသားအီဒီ1098ခရဲကတည်ထားခဲ့တဲ့မြို့ဖြစ်ပြီးရေအလွန်မင်းကြီးမှကန်းနားနဲ့နီးတဲ့အင်းတွေလောက်ပဲရေဝင်မှုတဲ့မြို့ဖြစ်ပါလေ။ဒါပေမဲ့မုန်းဆက်ပြီးဆောက်လိုက်တဲ့အခါစစ်တုပ်တရာမြို့ဟာဆယ်အောက်ပိုင်းကိုရောက်နေပြီမို့စိုးရင်စရာဖြစ်လာပါလေ။ဒီနောက်ကြည်ုံကြီးဝဆယ်ထပ်လုလိုက်တဲ့အခါမြို့ရေဆန်းရပါတော့တယ်။သမိုင်းဆက်ဆက်ရေဘေးမရှိခဲ့ပဲဆယ်နှစ်ခုကြာညတ်သွားတဲ့မြို့ဟာမကြုံစဘူး။မြေအနေပိုင်းကအင်းတွေရေဆုံဆုံမြုပ်ကုန်ပြီးအမြင့်ပိုင်းကအင်းတွေတောင်ရင်ပတ်ထိမြုပ်ရပါတယ်။ဘကိုးတဲ့ရေရာရှည်မြုပ်နေကစွာရေကာရာမတစ်ကဩဂုတ်လ29ရက်မနေ့မှာကြိုးကြလို့85ရွာကြီးပြီးကြုံရပြီးလေကတသိန်းကျော်ပျက်စီးုံမကရေကာရာနဲ့ကပ်နေတဲ့ကျွန်းတော်စုတရွာလုံးရေမြုပ်ခဲ့ရပါတယ်။လာအိုနိုင်ငံမှာအမေရိကန်ဒေါ်လာ13,000ကုန်ကြခံတိဆောက်တဲ့ရေကာရာမနစ်ကဇူလိုင်လမှာကျုပ်ပေါက်သွားတာကလည်းရေကာရာကြီးတွေတိဆောက်တာတကယ်အကျိုးပြုမပြုမိကုန်းထုတ်เสียဖြစ်ရပါလေ။ဒါကြောင့်လည်းရေကာရာကြီးတွေကပေးတဲ့သင်္ကန်းစာတွေရှိနေတာမို့အရာဝီမြို့ဆောင်ရေကာရာစီမံကိန်းကိုဆန့်ကျင်နေကြတာပဲဖြစ်ပါလေရှင်။